မေလ22ရက် East Asian Forum သတင်းမှာမြန်မာဒီမိုကရေစီတိုက်ပွဲဟာအရင်မူလလမ်းကြောင်းပေါ်ပြန်လည်ရောက်ရှိဖို့မဟုတ်ကြောင်းသုံးသပ်ချက်ဆောင်းပါးတစ်စုံဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာရပ်ပေါင်းတရာကျော်လွန်လာခဲ့ပြီးတဲ့နောက်ပြည်ပဝင်ရောက်ကူညီမှုမျှော်လင့်ချက်ကလည်းမှုံဝါပြက်ပြက်လာနေတာနဲ့အမျှဆန္ဒပြလူထုဟာခုခံကာကွယ်ရေးနီလန်းတွေဘက်ကိုတိတိသားသားဥလှက်လာနေပြီလို့ဆောင်းပါးကအစချီဖော်ပြပါတယ်။အခုဆိုရင်လူငယ်လူရွယ်အများအပြားနေဆက်ဒေသတွေကလူမျိုးစုလက်နက်ကင်ဖွဲ့တွေစီကိုဖက်ပြေးသွားရောက်ခဲ့ကြပြီးစစ်တင်နန်းတွေလေ့ကျင့်နေကြပြီးဖြစ်ပါတယ်။နိုင်ငံကလည်းပြည်တွင်းစစ်နဲ့အတူ Fail State လို့ခေါ်ကြတဲ့ကြာရှုံးနိုင်ငံအဖြစ်စီကိုဥတည်နေပြီးတော့စီးပွားပြက်ကက်စီကိုလည်းရွေလျားနေကြောင်းဆောင်းမားကဖော်ပြပါတယ်။အရှေ့လျဘက်ဒေသစီးရီးယားနိုင်ငံပြဿနာနဲ့နှိုင်းချိန်မဲ့ဆိုရင်မြန်မာရဲ့ပြဿနာကရက်ကူပါလူပိုင်းမှာအခြေအနေမှာရှိနေပါတယ်တဲ့။ဒါ့ပေမဲ့ကမ္ဘာကိုရိုနာရောဂါကာလအတွင်းနိုင်ငံတွေကိုရပြည်တွင်းရေးကိုအာယုံဆိုင်နေကြရခြင်းမှာနိုင်ငံကောင်းဆောင်အများကအာဆီယံဖွဲ့အနေနဲ့မြန်မာစစ်တပ်ကိုတွေးထွက်တန်ရုံမှုတွေရပ်တန့်တင်းမာမှုတွေလျှော့ချနိုင်ငံမှာဒီမိုကရေစီကိုပြန်လည်ကျင့်သုံးဖို့တွန်းအားပေးနိုင်နိုင်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့ဧပြီလ24ရက်နေ့အာဆီယံကောင်းဆောင်များအထူးဆွေးနွေးပွဲမှာရလဒ်ကောင်းတွေထွက်ပေါ်မလာခဲ့ပါဘူး။ဒေသတွင်းမှာဒီမိုကရေစီဟာအာဏာရှင်စနစ်စီကိုနောက်ပြန်လျှော့ချနေပြီလားလို့တန်တရာဖြစ်ရကြောင်းလဲတက်ကြွလှုပ်ရှားသူတွေကဆိုပါတယ်။အာဆီယံနဲ့ဩစတြေးလျအပါအဝင်တခြားနိုင်ငံအများကမြန်မာနိုင်ငံတော်အတိုင်းအမြံဒေါန်ဆန်းစုကြည်ပြန်လည်လွတ်မြောက်ရေးနဲ့2020နိုဝင်ဘာရွေးကောက်ပွဲချက်လက်ကိုလေးစားဖို့ရပ်ဖက်ပါဝင်တဲ့အုပ်ချုပ်ရေးကိုပြန်လည်ကျင့်သုံးဖို့အလေးပေးပြောဆိုခဲ့ကြပေမဲ့ဒီမိုကရေစီလိုလားသူအများကမြန်မာစစ်တပ်ကိုညှိနှိုင်းဆွေးနွေးရေးစပွဲကနေလုံးဝဖျက်ထုတ်လုံနေကြပါတယ်တဲ့။အခုစစ်တပ်ကအာဏာသိမ်းလိုက်တာဟာအရင်အာဏာခွဲဝေတုံ့ဆွဲမှုနှုတ်နဲ့နေသေးတာနေပြည်တော်မှာစစ်တပ်ရဲ့ထိန်းချုပ်မှုကိုပြတ်တလိုက်တာဖြစ်ပြီးလူငယ်မျိုးဆက်နဲ့အလို့သမားတွေအပေါ်လဲထိခိုက်စေပါတယ်တဲ့။ဒါအပြင်အလို့သမားတမခါတွေရဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်ရေးတောင်သူလက်သမားတွေရဲ့မြေယာအခွင့်အရေးတရင်သားလူမျိုးစုတွေရဲ့ငင်းချရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအရေးတွေအပေါ်လဲတက်ရောက်မှုကြီးမားပါတယ်။ဒါအပြင်ရိုဟင်ဂျာပြည်ထောင်စုဆရာ NCG နိုင်ငံတကာခုံရုပ်ကိစ္စကလည်းရှိနေပါသေးတယ်။တစ်ဖက်မှာလည်းမကြခင်ကဖွဲ့စည်းလိုက်တဲ့ပြည်ပရောက်အမျိုးသားညီညွတ်ရေးအစိုးရကတရင်သားလူမျိုးစုအတိုင်းအဝိုင်းရပ်ဘက်အဖွဲ့အစည်းတွေနဲ့အတူအနီးကလောက်ကင်ဆောင်ရွက်ဖို့စီစဉ်နေကြောင်းဖက်ဒရယ်ဒီမိုကရေစီဖွဲ့စည်းပုံခြေကံဥပဒေကိုလည်းကျင်းပခဲ့ပြီးတော့အကျိုးညှိနှိုင်းဆွေးနွေးမှုတွေဆောင်ရွက်နေကြောင်းလည်းဆောင်းမမှာဖော်ပြထားပါတယ်။မေလ22ရက်စပုတ်နစ်သတင်းမှာတော့မြန်မာနိုင်ငံရဲ့ဖေဖော်ဝါရီလတရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံဒုက္ခသည်တွေဟာနေဆက်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အတွင်းထွက်ပြေးခိုလုံခဲ့ကြပါတယ်။ရောက်ရှိလာခဲ့ကြတဲ့ဒုက္ခသည်တွေကိုမီဇိုရန်ပြည်နယ်အစိုးရကကောင်းကောင်းမွန်မွန်လက်ခံစောင့်ရှောက်ထားခဲ့ပါတယ်။မြန်မာနိုင်ငံရဲ့လက်တလော့အခြေအနေတွေနဲ့ပတ်သက်ပြီးအိန္ဒိယဖက်ဒရယ်အစိုးရကတတိနဲ့ချင်းကပ်နေတာဖြစ်ပေမဲ့မီဇိုရန်ပြည်နယ်အစိုးရကတော့ဖေဖော်ဝါရီလကုန်ပိုင်းကတည်းကဒုက္ခသည်တွေအတွက်ခိုလုံစရာနေရာထိုင်ခင်းပေးခဲ့ပါတယ်။မီဇိုရန်ပြည်နယ်လူထုဟာမြန်မာနိုင်ငံကချင်းတရင်သားတွေနဲ့အမျိုးအနွယ်ချင်းနီးနီးကပ်ကပ်ဆက်ဆက်နေတာကြောင့်အဝင်မခံတာမျိုးမလုပ်နိုင်ကြောင်းလည်းမီဇိုရန်အရာရှိတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကမီဇိုရန်ပြည်နယ်အတွင်းဝင်ရောက်ခိုးထုံလာတဲ့သူတွေနေ့စဉ်နဲ့အမျှပုံမှုများပြားလာနေပြီးနှစ်နိုင်ငံနယ်စပ်ကလည်းလုံလုံခြုံခြုံမရှိတဲ့အတွက်အခုဆိုရင်မီဇိုရန်ကိုရောက်ရှိလာသူပေါင်း2000လောက်ရှိမယ်လို့ပြည်နယ်အကြီးအကဲရဲ့အကြံပေးဖြစ်သူကပြောပါတယ်။မေလ17ရက်နေ့အထိဒုက္ခသည်ဦးရေ1000ခွဲကျော်ရှိခဲ့ပြီးပြည်နယ်ရဲ့မြို့တော်အိုက်ဇောမှာဆိုရင်ဒုက္ခသည်6000လောက်ရှိနေတာပါ။အခုလိုကမ္ဘာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကာတာအတွင်းမီဇိုရန်ပြည်နယ်ကိုအလုံးအချင်းနဲ့ဝင်ရောက်လာတဲ့သူတွေထဲမှာကိုဗစ်ကူးစက်ခံရသူတွေတွေ့ရှိရတဲ့အတွက်ပြည်နယ်အစိုးရကတိကျခွဲထားပြီးကုသပေးနေကြောင်းတခြားပြည်နယ်တွေနဲ့နှိုင်းယှဉ်ရင်အခုလက်ရှိမီဇိုရန်မှာကိုဗစ်ကူးစက်မှုအလုံးတရာမမြင်မှာပဲသေဆုံးသူအရေအတွက်ကလည်းပြည်နယ်ရဲ့လူဦးရေတသန်းခွဲနေပါမှာအခုထိ29ဦးသာရှိကြောင်းပြည်နယ်အစိုးရကပြောပါတယ်။ဒါအပြင်ဒုက္ခသည်ကိစ္စကိုပြည်ထောင်စုအစိုးရကဓာတ်ရိုက်ကူညီဆောင်ရွက်တာမဟုတ်လို့ဒေသခံရပ်ဖက်အဖွဲ့တွေကဝင်ရောက်လုတ်ကင်နေရတာဖြစ်ကြောင်းလဲမီဇိုရန်ပြည်နယ်အစိုးရကပြောပါတယ်။အခုထိတော့ဒုက္ခသည်6000အတွက်ပြည်တော်စုအစိုးရထံကဗန္ဒာရေးနဲ့တခြားအကူအညီတွေမရရှိသေးတဲ့အတွက်မီဇိုရန်ပြည်နယ်အကြီးအကဲကအိန္ဒိယဝန်ကြီးချုပ်ဒေါက်တာမိုဒီထံကိုစာကြေးသားပေးပို့ထားကြောင်းလဲသတင်းမှာဖော်ပြပါတယ်ခင်ဗျာ။